မဂန်သမားထရန့်ပေါ်အေးအေးပြပေးဖို့အတွက်ရှားနာစစ်ဆေးမှုတွေမှာထွက်ဆိုခဲ့တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေရောက်ကိုသမားထရန့်ကတောက်ချာနေမှာယာရုကနေထုတ်ပယ်လိုက်ပါတယ်။အထက်လွှတ်တော်ကသမားထရန့်ကိုအပြစ်မရှိကြောင်းတည်တည်လွတ်ပေးလိုက်ပြီးနေ့ရက်ချာမှာသမားထရန့်ကအခုလိုလှုပ်လိုက်တာဖြစ်ပါတယ်။ပထမထုတ်ပယ်ခံရတဲ့သူကတော့မြို့သားလူမျိုးရေးကိစ္စရပ်တွေမှာကြံပေးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်းမန်ဖြစ်ပါတယ်။ဗင်းမန်ကိုတောက်ချာနေကအင်ဂျီရောကနေထွက်သွားဖို့ပြောကြားလိုက်ပြီးတော့အဆောင်ချက်တင်တဲ့အပြင်ကိုပို့ဆောင်ခဲ့ကြောင်းအခုလိုထုတ်ပယ်ခံရတာဟာအမှန်တရားကိုပြောတဲ့အတွက်လက်တုံပြန်ခံရတာဖြစ်တယ်လို့ဗင်းမန်ရဲ့ရှေ့နေကပြောပါတယ်။ဒါပြင်ဗင်းမန်ရဲ့အမောင်ကြီးကိုတော်ဆက်သူရက်ကနီဗင်းမန်ကိုလည်းအင်ဂျီရောရှေ့နေဖြစ်ကနေနှုတ်ထွက်ပြီးပို့တောက်ချာနေမှာပြောကြားခဲ့ပြီးတော့သူတို့နှစ်ယောက်စလုံးကိုအမေရိကန်စစ်ဖက်ကိုပြန်ပြီးတော့တာဝန်ပေးလိုက်တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒုတိယထုတ်ခံတဲ့တယောက်ကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံတမန် Gordon Sondland ဖြစ်ပါတယ်။သူကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံတမန်တာဝန်ကနေချက်ချင်းရုပ်သိမ်းပြီးတော့ပြန်ခေါ်လိုက်ကြောင်း Gordon Sondland ကအချိန်ကြာချက်ထုတ်ခဲ့ပါတယ်။ Vindman ကိုအခုလိုထုတ်ပယ်လိုက်တာဟာသမ္မတ Trump ဘက်ကပြောင်ပြောင်တင်းတင်းလက်တုံ့ပြန်လိုက်တာဖြစ်ပြီးတော့သမ္မတ Trump မှာအမှန်တရားကိုကြောက်ရွံ့နေဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ်ခင်ဗျာ။